တရုတ်နဲ့အမေရိကန်ကြားသဘောထားမတူကွဲပြားနေတဲ့အချက်တွေထဲတာဝန်ယူမှုတာဝန်ခံမှုရှိတဲ့ကမ္ဘာအင်အားကြီးတို့အဖြစ်ရာသီဥတုကြောင်းလဲမှုအရေးနောက် COVID-19 ကပ်ရေးရောဂါအရေးတို့လိုခက်ခဲတဲ့ကမ္ဘာအရေးကိစ္စတွေမှာအမေရိကန်နဲ့အတူပူးပေါင်းဆောင်ရွက်ဖို့အမေရိကန်အကြီးအကဲသံတမန်ကတိုက်တွန်းပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးနောက်ဒုတိယနိုင်ငံခြားရေးဝန်ကြီးရှီဖန်တို့နဲ့တရုတ်နိုင်ငံတျန်ချင်းမြို့မှာတနင်္လာနေ့ကတွေ့ဆုံဆွေးနွေးပြီးတဲ့နောက်အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်းဒီရှာမန်က AP သတင်းအေဂျင်စီနဲ့မေးမြန်းမှုမှာအခုလိုပြောဆိုတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်ရဲ့စီးပွားရေးရှင်းကျန်မှုကိုကြိုဆိုကြောင်းဒါပေမဲ့ပြည်ပခါအဖြစ်မျိုးကိုတော့မလိုလားကြောင်းအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။လူခွင့်ရေးကိစ္စကနေတရုတ်ရဲ့ပိုင်နဲ့ဆိုင်ရာရည်မှန်းချက်တွေအပေါ်အမေရိကန်ရဲ့ဝေဖန်မှုကိုတရုတ်ကတင်းတင်းမာမာဖြစ်နေပြီးအမေရိကန်ဘက်ကတရုတ်ရဲ့ဖွံ့ဖြိုးမှုတွေကိုနှိပ်ကွပ်နေတဲ့တစ်ဖက်မှာတရုတ်နဲ့ပူးပေါင်းဆောင်ရွက်မှုကိုရနိုင်မှာမဟုတ်ဘူးလို့တရုတ်ကအကြေညာပြောဆိုနေတာဖြစ်ပါတယ်။အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးရှာမန်ကတော့ဒီပြောဆိုချက်ကိုညှင်းပါတယ်။သီးခြားမတူကွဲပြားမှုတွေရဲ့အထက်မှာအကြောင်းအရာတွေရှိနေပါတယ်ရှင်။အဲ့ဒါကတော့ကမ္ဘာအင်အားကြီးနိုင်ငံတွေရဲ့ကမ္ဘာအရေးတာဝန်ယူမှုတာဝန်ခံမှုဖြစ်ပါတယ်လို့တရုတ်နိုင်ငံတျန်ကျန်းမြို့မှာတရုတ်နိုင်ငံခြားရေးဝန်ကြီးဒုတိယနိုင်ငံခြားရေးဝန်ကြီးတို့နဲ့တွေ့ဆုံဆွေးနွေးမှုအပြီးအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးက AP သတင်းအေဂျင်စီရဲ့တယ်လီဖုန်းဆက်မေးမြန်းမှုကိုဖြေကြားခဲ့တာဖြစ်ပါတယ်ရှင်